တရုတ်လေကြောင်း line key တဲ့တင်လျင်တွေ American နိုင်ငံတွင်ဝင်ရောက်ခွင့်ကိုဇွန်လ16ရက်နေ့ကစပြီးပိတ်မယ်လို့ American ဆိုရကဗုဒ္ဓဦးလေးကကြေညာလိုက်ပါတယ်ဒါဟာတရုတ်နိုင်ငံအတွင်းအမေရိကန်လေကြောင်းလိုင်းခီးစဉ်တွေပြန်လည်ဝင်ရောက်ခွင့်ရဖို့ဖိအားပေးတဲ့အနေနဲ့လှုပ်ဆောင်တာလည်းဖြစ်ပါတယ်။နိုင်ငံကခီးသွားလာပြီးဆိုင်ရာတနိုင်ငံသဘောတူညီထားတဲ့လက်ရှိသဘောတူစာချုပ်ကိုတရုတ်နိုင်ငံဘက်ကချုပ်ဖောက်တဲ့အတွက်အခုလိုကြေညာရတာဖြစ်ကြောင်းအမေရိကန်သံတမန်ပို့ဆောင်ရေးဝန်ကြီးဌာနကပြောပါရယ်။အမေရိကန်လေကြောင်းလိုင်းတွေဖြစ်တဲ့ United နဲ့ Delta လေကြောင်းလိုင်းတို့ဇွန်လ1ရက်နေ့မှာတရုတ်နိုင်ငံခီးစဉ်တွေပြန်လည်စတင်ဖို့မြစ်တာရက်ခံချက်ကိုတရုတ်နိုင်ငံကညှိပယ်ခဲ့တယ်လို့တရုတ်ပို့ဆောင်ရေးဝန်ကြီးဌာနကပြောပါရယ်။အမေရိကန်လေကြောင်းလိုင်းတွေပြန်လည်ပြေးဆွဲနိုင်ဖို့ဘယ်ချိန်မှာစီကံသတ်မှတ်ချက်တွေကိုပြန်လည်ပြင်ဆင်ဖို့လဲဆိုတာကိုလည်းတရုတ်နိုင်ငံဘက်ကအကြောင်းမပြန်ဘူးလို့ပြောပါရယ်။အမေရိကန်လေကြောင်းလိုင်းတွေတရုတ်နိုင်ငံခီးစဉ်တွေပြန်စားဖို့တောင်းဆိုချက်ဟာကာယောဂါကာလအတွင်းတရုတ်လေယာဉ်တွေကိုအမေရိကန်နိုင်ငံအတွင်းဝင်ရောက်ခွင့်ပြုထားတဲ့အချိန်မှာထွက်ပေါ်လာတာဖြစ်ပြီးကမ္ဘာစီးပွားရေးအင်အားကြီးတဲ့နိုင်ငံအကြားတင်မာမှုတွေပိုတိုးလာစေနိုင်ပါရယ်။အမေရိကန်လေကြောင်းလိုင်းကုမ္ပဏီကြီးချုပ်ကကိုပိုင်ဆုံးဖြတ်ချက်နဲ့တရုတ်ခီးစဉ်တွေကိုဖေဖော်ဝါရီလကစပြီးရနာထားတာပါ။အခုလိုအမေရိကန်ဆိုရဲဆုံးဖြတ်ချက်အပေါ် Delta လေကြောင်းလိုင်းကထောက်ခံပြပါရယ်ခင်ဗျ။